္ဂလာပါတော့ရရှိမြတ်ခင်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ရခိုင်ပြည်ရဲ့အရေးရခိုင်ပြည်ထနာကိုအစိုးရကကင်တွဲဖြစ်ရှင်းပုံကိုသွားရရှင်နေကျူစွာထောက်ခံကြပါသလားထောက်ပြဝေဖန်လူကြပါသလားဆိုတဲ့ခေါင်းစဉ်ဖြစ်ပါတယ်အစိုးရဆိုတဲ့နေရာမှာကျွန်တော်ကအုပ်ချုပ်ရေးအာဏာပိုင်အဖွဲ့အစည်းပိုင်းကိုပြောတာဖြစ်ပါတယ်တရားစီရင်ရေးဥပဒေပြုရေးဆိုတဲ့အပိုင်းထက်အာဏာရသုံးခုနိုင်ငံတော်အနာရသုံးခုအနက်ကတရားစီရင်ရေးဥပဒေပြုကိုခြေဖန်ခြံလက်ထားပြီးတော့စီမံခန့်ခွဲရေးတနည်းအားဖြင့်အုပ်ချုပ်ရေးအနာပိုင်းအဖွဲ့ဖြစ်ပါတယ်ဆိုတော့အဲ့ဒီမှာသမရပါဝင်ပါတယ်သမရဟာအုပ်ချုပ်ရေးကန္တာရဲ့အကြီးအကဲဖြစ်ပါတယ်ဒီပုဂ္ဂိုလ်ကဦးဆောင်ပြီးခန့်အပ်တဲ့ဝန်ကြီးတွေအနာပိုင်းအဖွဲ့စီအစင်းစင်းဆိုတာပါတော့မှာဖြစ်ပါတယ်ခင်ဗျာဒီအကြောင်းအရာကိုဆွေးနွေးဖို့အတွက်ကြီးညာလိုက်တဲ့အတွက်သောတာရှင်တွေရဲ့ပါဝင်ဆွေးနွေးလဲသောတာရှင်တွေရဲ့အရေးအတွက်ကတော့အင်မတန်များပြပါတယ်ရေးလာတဲ့စာတွေကလည်းတပုံတအောင်ကြီးဖြစ်ပါတယ်အဲ့ဒီထဲမှာမှ computer ရွေးချယ်စီစစ်ပေးထားတဲ့အကောင်ဆုံးအသင်းလျော်ဆုံးစာတွေနဲ့အသင်းလျော်ဆုံးပုဂ္ဂိုလ်တွေကိုခေါ်ဖို့စီစဉ်ထားပါတယ်အဲ့ဒါကြောင့်အချိန်မရလို့နံပါတ်တွေခေါ်လို့မရတဲ့ဗမာပြည်ကနံပါတ်တွေလည်းအများကြီးရခင်ဗျာမခေါ်ဖြစ်ခဲ့ရင်လည်းကျွန်တော်တို့စီကပြစ်ပယ်တာမဟုတ်ပါဘူးဆိုတာနားလည်းပေးကြစီရင်ပါတယ်ဖြစ်နိုင်မယ်လို့ဆိုရင်နောက်တစ်ချိန်တောင်မှကျွန်တော်ဒီအစီအစဉ်ကိုဆက်လက်ပြီးတော့ဆွေးနွေးလိုပါသေးတယ်အခုပထမအဆုံးခေါ်ယူထားတဲ့တိုင်ခံဆွေးနွေးမဲ့ပုဂ္ဂိုလ်တွေနဲ့မိတ်ဆက်ပေးမယ်ဆိုရင်ပထမပုဂ္ဂိုလ်တူကတော့ဒေါ်စောမရရာဇာလင်းဖြစ်ပါတယ်။ရခိုင်အမျိုးသမီးအဖွဲ့ချုပ်လား Argan Women Union ကခေါင်းဆောင်ဥက္ကဋ္ဌဖြစ်ပါတယ်။နောက်ပုဂ္ဂိုလ်တူကတော့မြန်မာနိုင်ငံရေးသုံးသက်တဲ့ပုဂ္ဂိုလ်တူလည်းဖြစ်88မျိုးဆက်ခေါင်းဆောင်တူလည်းဖြစ်ခဲ့တဲ့ဦးအောင်သူညင်းဖြစ်ပါတယ်။ဒီပုဂ္ဂိုလ်နှစ်ဦးလုံးကတော့လေဆိုင်ပေါ်မှာရောက်ရှိနေပြီးထင်ပါတယ်။ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေထဲမှာလည်းပဲနှစ်ဖက်စလုံးပူစီရောင်ဘက်ကလွတ်တော်အမတ်တို့ပါပါတယ်ရခိုင်တိုင်းရင်းသားတွေသံဃာတော်တွေဗမာပြည်ကပုဂ္ဂိုလ်တွေတခြားတိုင်းရင်းသားတွေကျွန်တော်အတက်နိုင်စလုံးခေါ်တော်မှာဖြစ်ပါတယ်ခင်ဗျာတခြားဒေသမွတ်စလင်ဘာသာဝင်လည်းပါဝင်ပါတယ်ပထမအဆုံးကျွန်တော်တင်ပြလိုတာကတော့သောရရှင်ရဲ့စာရီတဲကများလှစွာသောစာရီတဲကနှစ်ချုပ်ပြီးတော့နည်းနည်းဆွေးနွေးတင်ပြလိုပါတယ်အဲ့ဒီထဲမှာရန်ကုန်မြို့ကမောင်မြမာလို့ပဲဆိုပါစို့ဗျာဆွေးနိုင်ငံရေးစောင့်ကြည့်လေ့လာသူတူကသုံးသပ်ထားတဲ့သုံးသပ်ချက်သူကလူရင်းတူရှင်းဆိုတာနဲ့ကိုသုံးမျက်နှာဖြစ်နေတယ်အဲ့ဒီဆရာကကျွန်တော်ဖြတ်တောက်ပြီးတော့နည်းနည်းပြောပြစီသူကအကုန်လုံးဖြည့်ရက်ကိုပြန်ပြီးသုံးသပ်ထားတာဖြစ်လို့အတော်လေးတင်ပြသင့်တယ်ထင်ပါတယ်ဒီဖြည့်ရက်တွေနဲ့ပတ်သက်ပြီးအစိုးရကင်တွဲပုံကဘယ်နည်းနဲ့မှလက်ခံနိုင်ပွဲမတွေ့ရပါလို့သူကဆိုပါတယ်လက်တလောအကြောင်းရင်းဖြစ်တဲ့ immediate cause မသီရာတွေကိစ္စကင်တွဲတာကဆက်ပြီးတော့နီလန်းမကြခဲ့ဘူးအချိန်နဲ့တပြေးညီသတင်းထုတ်ပြန်နိုင်ကြတာမရှိဘူးပြမှုကျွလွန်တဲ့လူသွင်းရောက်ကိုလှုပ်ပေးရမယ်သူတို့လွတ်မြောက်ဖို့အတွက်ပြင်ပကမွတ်စလင်အသိုင်းအဝိုင်းကကြိုးစားနေတယ်ဆိုတော့ကောလာဟလတွေထွက်လာပြီးတဲ့နောက်မှာရံပြဲကြောက်ဖြူမှလူတွေလမ်းပေါ်ထက်ဆန္ဒပြတယ်နောက်တစ်ခါဒီကိစ္စကိုဘယ်သူမှအနာပိုင်တွေကဟန်တာနိုင်ခြင်းမရှိဘူးသတင်းထုတ်ပြန်နိုင်ခြင်းမရှိတဲ့အဲ့ဒီနောက်မှာတောင်ကုန်းမှာမွတ်စလင်သုံးဦးအသက်ခံတဲ့ကိစ္စအင်မတန်ဝန်းနေစရာကောင်းတဲ့ဖြစ်ရဖြစ်ပါတယ်တဲ့လူတစုကသွေးအင်းနဲ့သက်တာမဟုတ်ပါဘူးတဲ့အခြေအနေ2နာရီလောက်ညင်းကုန်ပြီးတော့မှ mobလာလူရန်ကားတွေစိတ်ဝင်လာပြီးတော့သတ်တာဖြစ်တယ်။အဲ့ဒီကိစ္စကိုလည်းပဲကြိုတင်ကာကွယ်ဖို့အာဏာပိုင်တွေပြက်ကွက်ခဲ့တယ်။ဆိုတော့ရန်ပြဲကကိစ္စမှာပြက်ကွက်ခဲ့တယ်။တောင်ကုန်းကိစ္စမှာပြက်ကွက်ခဲ့တယ်။နောက်တစ်ချက်ကအဲ့ဒီမွတ်စလင်ဆွေးဦးကိုလာပြီးတော့သတ်ခင်အဲ့ဒီမဖြစ်ခင်မှာလည်းပဲတေဆုံနေတဲ့ဓာတ်ပုံတွေကိုဒါနာမည်ဖွဲ့တွေကတောင်ကုန်းဘက်မှာဖြန့်ချိခဲ့တဲ့အာဏာပိုင်တွေလုံရတာကိုဖော်ထုတ်ခံတာဖို့မကြိုးစားခဲ့ဘူး။ပူပြီးဆိုတာကအဲ့လိုဖြန့်ချိတဲ့လူတွေကလူရန်ကအုပ်စုဖြစ်သွားတဲ့အခါမှာဥဆောင်သူတွေဟာဒေသခံတွေမဟုတ်ဘူးတီမဘက်ကလာတယ်ဆိုတော့သူကသူ့အထောက်ထားနေရပြောတာကိုကျွန်တော်မှန်တိုင်းဖတ်ပြပါမယ်နော်ကျွန်တော်သဘောကလုံးဝမပါဘူး USDP ရဲ့အစွမ်းရောက်ခေါင်းဆောင်တွေဖြစ်တယ်လို့ယုံကြည်ပါတယ်ဒါဟာသူတယောက်တည်းမဟုတ်ပါဘူးတဲ့ဒါတခြားဒေသခံတွေက USDP ပါတီတဲကပဲ moderate သဘောထားသိမ်မွေ့ပျော်ပြောင်းတဲ့လူတွေကမျက်မျက်တရသုံးသပ်တဲ့လူတွေကဒီတိုင်းယုံကြည်ကြပါတယ်တဲ့ဘာကြောင့်လုပ်သလဲဆိုရင်ရောင်ဆန်းစုကြည်ဥယျာဘခီးစဉ်နဲ့အချိန်ကြိုက်အကြတဲ့ရောက်စီခြင်းတို့နောက်တစ်ခုကခိုင်ဒေတာအတွင်းမှာရွေးကောက်ပွဲလုပ်တော့ USDP ပါတီကိုအပြတ်သတ်နိုင်သွားတဲ့ RNDP ကိုလက်တုံ့ပြန်ခြင်းလို့လုပ်တယ်လို့သူတို့စုံစမ်းပါတယ်လို့ဆိုထားပါတယ်နောက်တစ်ခုကတော့နိုင်ငံပိုင်သတင်းစာကဒီအချိန်မှမှမွတ်စလင်တွေကိုသူတို့ချိုးနှိမ်ပြီးတော့သုံးနှုတ်တဲ့အသုံးနှုတ်ဟာလည်းပဲလူတိုင်းအာအသင့်တယ်ဘယ်သူမှလက်မခံနိုင်တဲ့အသုံးနှုတ်ဖြစ်ပါတယ်အဲ့လိုလည်းမလုပ်သင့်ဘူးလို့ဆိုပါတယ်ခင်ဗျာဆိုတော့ဒါသူရဲ့စုံစမ်းချက်ဖြစ်ပါတယ်နောက်တစ်ခါမောင်တော်မှာကြတော့အဲ့လိုတောင်ကုန်းဘက်မှာဖြစ်တဲ့ကိစ္စတွေကိုလည်းပဲမောင်တော်ဘက်ကိုသူတို့ကပဲပို့ပေးကြတယ်ပြီးတော့နတ်ဆက်ကအဲ့ခါမှာနည်းနည်းတင်းတင်းမာမာဖြစ်လာတဲ့ခါနတ်ဆက်ကမှုကိုသူတို့နဲ့ရင်းနှီးတဲ့မွတ်စလင်အစွန်းရောက်တဲ့လုပ်ငန်းရှင်တွေကညှိထားပြီးတော့ဘာမှမဟန်တာခဲ့ဘူးလို့ဆိုပါတယ်အဲ့ဒါကြောင့်တော့ဟာအစွဲလုပ်မုံကိုင်းနေမမျှတာဘူးလို့မောင်မြမာဆိုတဲ့နိုင်ငံရေးသုံးသပ်သူကသုံးသပ်ထားပါတယ်ဒါကလက်မခံတဲ့လူဒ ဒါပေမဲ့အစိုးရရဲ့လုံဆောင်ချက်ကိုလက်ခံတဲ့လူတွေရှိပါတယ်။အဲ့ဘက်ကမောင်မကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ရေးမြန်မာနိုင်ငံအစိုးရအဓိကအဖြစ်သမရရဲ့ဆောင်ရွက်ချက်ဟာအများအပြားမှန်ကန်တယ်လို့ယူဆပါတယ်။နိုင်ငံတကာအေးချိုင်းနဲ့တရားဥပဒေစိုးမိုးရေးအတွက်ပြည်တွင်းပြည်ပပြဿနာတွေပြည်တွင်းပြည်ပ၌သာအစိုးရနှင့်ပြည်သူလက်တွဲပေါင်းဖြည့်ရှင်းရန်ဟူသောသမရ၏အယူအဆဖိတ်ခေါ်ချက်ကိုအပြည့်အဝထောက်ခံပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်တရားဖွဲ့စည်းဆောင်ရွက်နေသဖြင့်ပုံမှန်ပြည်စုံကောင်းမွန်သောရလဒ်များပေါ်ထွက်လာမည်လို့မျှော်လင့်ယုံကြည်ပါတယ်။ဒါမဲ့အရေးချင်းမှာအရေးကြီးတဲ့ကိစ္စကတော့အချက်လက်မှန်ကိုဖော်ထုတ်ပြီးလုပ်ဖို့ရဲ့မြန်မြတ်တရဘယ်လိုက်မှုကင်းရှင်းတဲ့သဘောနဲ့ဆောင်ရွက်ဖို့အရေးကြီးတယ်ဆိုပြီးတော့ထောက်ခံဆွေးနွေးထားပါရခင်ဗျာ။ဒါထောက်ခံသူကံွက်သူအဲဒီတော့နောက်မိကွန်းတစ်ခုကတော့နောက်တစ်ယောက်ကတော့ကိုထွေးကတူတူလေးမိကွန်းမိထားတယ်။သူကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးသမနာကြီးဦးသိန်းစိန်ပြောသွားတာကြီးကြားတာဝန်တာပါတယ်တဲ့။ဒါမဲ့ပြဿနာဖြစ်တဲ့အုပ်စုတစ်ခုကြားမှာကိုင်းတွယ်မှုတွေဟာတီတီမီမီမြန်မြတ်တရမဖြစ်ဘူးလို့ကြားနေရတယ်တဲ့။အဲ့လိုမဖြစ်တာဟာသမနာကြီးရဲ့ညွှန်ကြားမှုကြောင့်ပဲမဖြစ်တာလားဒါမှမဟုတ်အောက်ခြေအရာရှိတွေရဲ့ကင်တွင်မှုပဲမမှန်ကန်လို့လားဆိုတာသိကျင်ပါတယ်အဲ့ဒါကျွန်တော်ကိုထွေးပါရခင်ဗျာဆိုတော့အဲ့ဒီဟန်နဲ့ပတ်သက်ပြီးတော့ကင်တွယ်ပုံနဲ့ပတ်သက်ပြီးပြောလာကြတယ်နောက်နေသွင်းနီဆိုတဲ့ပုဂ္ဂိုလ်ကတော့ကျွန်တော်အမြင်မှာတော့အစိုးရနဲ့ဒီပြဿနာကလေးကိုမနိုင်ဝန်ထမ်းခိုင်းလို့ဖြစ်နေတယ်တဲ့ဘာကြောင့်လဲဆိုတော့ပြဿနာကအစိုးရမှဩဇာအာဏာအပြည့်အဝမရှိဘူးတဲ့ညဉ့်ညနေတဲ့ကာလညဉ့်ညနေတဲ့နေရာတွေမှာတော့အစိုးရဩဇာဟာမေကွန်းထုတ်စရာဖြစ်နေတဲ့အချိန်မှာဒီလိုပြဿနာကြီးပေါ်ပေါက်လာတော့ရဲတပ်နဲ့စစ်တပ်ကိုကင်တွယ်တဲ့ဝန်ကြီးဌာနတွေပေါ့အစိုးရဩဇာသက်ရောက်မှုကတန်တရားရှိစရာဖြစ်ပါတယ်ဆိုတော့ပြောထားပါတယ်ခင်ဗျာနောက်သင်းသားရဲ့တပိုင်းကတော့ဒီအမွေဆိုးဖြစ်တယ်ဒီပြဿနာဟာအခုလက်ထက်မှာပေါ်ပေါက်လာတာမဟုတ်ဘူးနှစ်ပေါင်းများစွာစူးစီးလာတဲ့ပြဿနာဖြစ်တယ်တချို့ကလည်းပဲလွန်ခဲ့တဲ့နှစ်40တချို့ကလည်းလွတ်လပ်ရေးရပီးတာစူးစီးလာတဲ့ပြဿနာဖြစ်တယ်အဲအောင်ဒီဟာတွေကိုပါသွန်သပ်ပြီးတော့ဖြည့်ရှင်းကင်တွယ်ဖို့လိုတယ်လို့ဆိုပါရဲ။နောက်အမျိုးသမီးတူကရေးထားတယ်အခုသမနာကအမှန်တရားပေါ်ထွက်စေဖို့အတွက်စွန့်စမ်းရေးကော်မရှင်ဖွဲ့ပြီးလုပ်နေပြီ။အမှန်တရားခီးမထွက်သေးဘူးတဲ့။မူသားတွေကကဘာတပတ်ပတ်ပြီးတော့ပြီဆိုတဲ့စကားပုံအတိုင်းပဲတဲ့။ဒါလန်လုတ်ကြံပြီးတော့လွှင့်ထားတဲ့သတင်းကကဘာပတ်နေပြီဆိုပြီးတော့ထောက်ပြထားတာလည်းစိတ်ဝင်စားစရာဖြစ်ပါတယ်။နောက်ပုဂ္ဂိုလ်တူကတော့သမိုင်းမှန်ကိုစတင်ပြီးတော့လေ့လာသင်ကြပါရဲ။အဲ့ဒီပြီးတော့ဆုံးဖြတ်ကြပါလွတ်တော်ရဲ့ဆုံးဖြတ်နဲ့ယူကြပါလို့ပြောထားပါရဲ။ဒါသောရရှင်ရဲ့စာရီကိုကျွန်တော်အကြမ်းမြင်ပြောတာပါခင်ဗျာ။ဆိုတော့ဒီသောရရှင်ရဲ့စာရီနဲ့ပတ်သက်ပြီးတော့ကံွက်သူရဲ့အချက်လက်ကျွန်တော်ပြောပြပြီးပါပြီ။ထောက်ခံသူရဲ့အချက်လက်ပြောပြပြီးပါပြီ။ဆိုတော့ panel အဓိကနိုင်ငံဆွေးနွေးမဲ့ပုဂ္ဂိုလ်ကြီးတွေရဲ့သဘောထားတူတူလေးပဲ။အဲ့ပုဂ္ဂိုလ်တွေကဒီသောတရှင်တွေရေးလာတဲ့ကိစ္စကိုဘယ်လိုခံမှန်းအကဲဖြတ်လို့ပါလဲဒေါ်စောမရာဇာလင်းခင်ဗျာဆရာမပြောပါခင်ဗျာ
ဟုတ်ကဲ့ကဲ့ဒီမှာမြင်တာကလေနိုင်ငံတော်ရင်မှာအခုလောလောဆယ်မှာဆိုလို့ရှိရင်တော့အပြောင်းလဲကိုစတင်ဆောင်ရွက်နေတဲ့ကာလလို့ပြောလို့ရပါတယ်အဲ့လိုကာလမှာနော်ဒီရခိုင်ပြည်မှာဒီလိုမောကောလေဒီမွတ်စလင်နဲ့ရခိုင်တွေကြားမှာမတ်တီတာသေးကိုအကြောင်းပြုပြီးတော့ပြဿနာတက်လာတယ်အဲ့လိုတက်လာတာကိုဟိုပထမပိုင်းမှာတော့ကျမအနေနဲ့လည်းသဘောတူပါတယ်ပထမဆုံးဝေဖန်ထားတဲ့မမြန်မာရဲ့ဟိုဝေဖန်ချက်ပေါ့ပေါ့ကျမတို့လည်းပြောခဲ့ကြတာတွေရှိပါတယ်မတိတာချင်းကိစ္စကိုအရင်စလို့ကင်တွေဖို့လိုတယ်စတရားချင်းကျမတို့သုံးသပ်ခဲ့ကြတာရှိပါတယ်ဒါပေမဲ့အဲ့ရဲ့အရှင်ကစားပြီးတော့အရင်စလို့ကင်တွေတဲ့အနေထားမရှိလိုက်တဲ့အပေါ်မှာယက္ကနာတက်လာတာကတော့ပြောစရာတော့မလိုတော့ပါဘူးအဲ့ဒါကတော့အစိုးရရဲ့သမစ်စ်ကိုရှီတဲ့နေတဲ့အစိုးရအပိုင်းမှာတော့အာမေချက်တဆုံးတရားရှိတယ်ဆိုပြီးတော့မှကျမတို့အနေနဲ့သုံးသပ်တာလေးရှိရတယ်တောင်းလောက်မှပြသွားတဲ့ပြဿနာမှာလဲကိုင်းပြေဖြည့်ချင်းရတဲ့အနေအထားကိုမရောက်ခင်မှာဒီပြဿနာကဘာကြောင့်ဖြစ်လာရသလဲဆိုတာတော့တန်တရားတွေတပွေးပွေးနဲ့ပြောစရာတွေဖြစ်တယ်ဆိုတာကတော့ငင်းလို့တော့ရမှာတော့မဟုတ်ပါဘူးဒါပေမဲ့လို့နောက်ပိုင်းမှာကြားလာတဲ့အချိန်မှာနော်အစိုးရအနေနဲ့ကလည်းအပြောင်းအလဲကိုဥတည်ပြီးတော့သွားနေတဲ့အချိန်မှာစစ်တပ်ကိုမတုံးပါလားဆိုပြီးတော့ရခိုင်ပြည်ဘက်ကလည်းသိပူပန်စာနဲ့ပဲစစ်တပ်ကိုပြောမျိုးခဲ့ကြတယ်ပြောခဲ့ကြတဲ့လူတွေလည်းရှိပါတယ်ဒါပေမဲ့လို့စစ်တပ်ကိုမရောက်လာတဲ့အပေါ်မှာစစ်တပ်ကနေရာယူသိမ်းတလောက်မယူတဲ့အပေါ်မှာရခိုင်ပြည်အတွင်းမှာလည်းမျက်နှာဆုံးရှုံးမှုတွေဟာအင်မတန်မှအများကြီးဖြစ်ခဲ့ကြတယ်ဆိုတာလည်းအလုံးမျက်မြင်ကိုတွေ့ပါပဲဒါပေမဲ့ကျွန်မအနေနဲ့မြင်တာကအခုလောလောဆယ်မှာအစိုးရကနေပြီးတော့မှဂျားဝင်တဲ့အနေထားမဟုတ်ဘူးဂျားမဝင်တဲ့နေပေါ်တော့အစိုးရကနေပြီးတော့မှတခြားအစိုးရမပါဘဲလွတ်လပ်တဲ့စုံစမ်းသိရှိရေးကော်မရှင်တရက်ကိုဖွဲ့စည်းပြီးတော့ပေးလိုက်တယ်ဆိုတာဟာဆိုလို့ရှိရင်အဖြေထွက်လာဖို့ရအတွက်ကောင်းတဲ့လက္ခဏာတစ်ခုအဖြစ်ဒီမှအနေနဲ့မြင်ပါတယ
်။ဘာ
ဖြစ်လို့လဲဆိုလို့ရှိရင်ဒီနေရာမှာအပြုသဘောနဲ့အလုံးလောက်ကြမယ်လို့ကျမတို့ယုံကြည်ရတဲ့တက်စီပညာရှင်တွေပါတယ
်။ဆိုလို့
ရှိရင်စာရေးဆရာတွေလည်းပါတယ်။ရှစ်မျိုးဆက်တွေလည်းပါတယ်။ဒီအဖွဲ့ကစုံစမ်းသိရှိမယ်ဆိုလို့ရှိရင်တော့ကျမတို့အနာဂတ်တန်းကြီးအတွက်အဖြေမှတစ်ခုခုကိုရောက်လာနိုင်မယ်ဆိုပြီးတော့မှကျမတို့အနေနဲ့တွေ့ရှာထားတာလေးရှိပါတယ
်ဟုတ်ကဲ့ဆရာမဟုတ်ကဲ့ ကျေးဇူးတင်ပါတယ်ခင်ဗျာဥအောင်သူငင်းခင်ဗျာဘယ်လိုကုနာတော်တားရှင်နဲ့သုံးသက်ထားတဲ့စာရီထဲမှာကြည်ရင်ဥအောင်သူငင်းဘယ်လိုတွန်းပြန်ပြောကြလိုပါလဲဒီသုံးသက်ဒေတာချက်တွေနဲ့ပတ်သက်ပြီးဟု
တ်ကဲ့ခင်ဗျာဟိုဥစ္စာပထမပိုင်းမှာတော့ကျွန်တော်မြင်တာတော့ဒီကိစ္စအပေါ်မှာကင်တွေ့တာအားနည်းချက်တွေရှိတယ်လို့လည်းပြောလို့ရပါတယ်အထူးသဖြင့်တော့ဒီအစူရရဲ့နိုင်ငံပိုင်သတင်းဌာနကိုယ်တိုင်ကဒါမွတ်စလင်ကလားတွေဆိုပြီးတော့ဒါသုံးနှုံးနဲ့အသုံးနှုံးမျိုးတွေနောက်တစ်ခါကျတော့ဒီအောက်ခြေအနေထားမှာဖြစ်တဲ့ကိစ္စတွေမှာဟိုကင်တွေ့မှုနှီးတယ်လို့ဝေဖန်တာမျိုးတွေလည်းရှိတာပေါ့လေဆိုတော့ဒါပေမဲ့အခုအချိန်နေမှာတော့ကျွန်တော်မြင်တာပြီးကြလွတ်လပ်တဲ့ကော်မရှင်ဖွဲ့ပေးတာလို့နောက်တစ်ခါကျတော့တော်လေးဒီကိစ္စပေါ်မှာသတိကြီးကြီးနဲ့ကင်တွေ့တဲ့ခါကျတော့ကျွန်တော်ထင်တယ်အခုအချိန်တွေကတော့ဟိုလက်ရှိဒီကင်တွေ့နေတဲ့ပုံမှာဟိုကျွန်တော်အမြင်ကတော့ကျွန်တော်ထောက်ခံနေပါတယ်ခင်ဗျဟု
တ်ကဲ့
ဆိုတော့အဲ့ဒါတွေမကဘဲနဲ့ဒီကျွန်တော်တို့ပြီးကြလွတ်လပ်တဲ့ကော်မရှင်မဟုတ်ပဲနဲ့နောက်တစ်ခုကတော့နိုင်ငံတကာနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့ကျွန်တော်ဒီလိုပြောသလဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဖိလစ်ပိုင်နိုင်ငံမှာလည်းဒီမွတ်စလင်တွေလူနည်းစုတွေနဲ့ပြဿနာတွေရှိပါတယ်။အိန္ဒိယထိုင်းမှာလည်းဒီလိုပြဿနာတွေရှိပါတယ်။ဆိုတော့အဲ့လိုအခြေအနေမျိုးမှာဘာပဲဖြစ်ဖြစ်ပေါ့လေဒီ OIC လို့ခေါ်တဲ့ဒီနိုင်ငံတကာအစ္စလာမ်ဒီနိုင်ငံများအဖွဲ့ကြီးပေါ့ဆိုတော့သူတို့တွေကနေပြီးတော့ PR တွေလာတတ်တာတွေရှိတော့ဘာပဲဖြစ်ဖြစ်သင်္ကာကင်းအောင်ဆိုရင်ကျွန်တော်တို့အနေနဲ့ကတော့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလည်းဆက်လုပ်ဖို့လိုလိမ့်မယ်လို့တော့ကျွန်တော်ထင်တယ်ခင်ဗျ
ဟုတ်ကဲ့ Indonesian Red Cross ကတော့ဒုတိယဥက္ကဋ္ဌအထွေထွေတွင်းမှုကိုကျွန်တော်ဒီနေ့မနေ့ပဲမေးထားပါတယ်ကျွန်တော်ပို့ဒုနေနဲ့ထုတ်ထွင်းပေးဖို့ရှိပါတယ်သူတို့ကတော့နှစ်ဖက်လုံးကိုကူညီမယ်သူတို့ဥဆောင်ပြီးတော့မွတ်စလင်တိုင်ဝမ်လည်းသူတို့နောက်မှာရပ်တည်မယ်လို့ဆိုထားပါတယ်နိုင်ငံတကာကကျွန်တော်ဥက္ကဋ္ဌတွင်းတစ်ခုမေးချင်တာကအခုသောရရှင်နေသုံးသက်တာမှလည်းပါတယ်စုံလိုင်းကော်မရှင်ကတော့ရလမှန်ပေါ်ထွက်လာလိမ့်မယ်ဒါပေမဲ့အဲ့ဒီက recommendation တွေထောက်ခံတင်ကြားချက်တွေကို implement လုပ်တဲ့နေရာမှာအကောင့်ထဲဖော်တဲ့နေရာမှာအခိုင်အပြည့်အဝဖြစ်နိုင်ပါသလားအခုတောင်မှပဲသမဏကဘယ်လိုဖြစ်စေခြင်းမဲ့အောက်ခြေကထိနှိုင်းလုခဲ့ရတယ်ဆိုတော့ဆူဆူချက်တွေကရှိနေတော့အဲ့ကိစ္စကိုဥအောင်သူငင်းဘယ်လိုမြင်ပါလဲ
ကျွန်တော်မြင်ရတော့ဒီလိုခင်ဗျဒီကိစ္စအပေါ်မှာပေါ့နော်ဟိုခံစားချက်တွေလည်းရှိကြတယ်အထူးသဖြင့်တော့ဒီရခိုင်နောက်တစ်ခါကျတော့ဒီဘက်ကမွတ်စလင်ရိုဟင်ဂျာအုပ်စုတွေဈာထဲမှာလူမျိုးရေးရလဲဟိုတင်းမာမှုတွေရှိနေတဲ့ခါကျတော့ခံစားချက်တွေလည်းတော်တော်များကြပါတယ်ဆိုတော့အဲ့ဒီအနေထားမှာတချို့ကိစ္စတွေကတော့ကျွန်တော်ထင်တယ်ဟိုဒီတိုင်းတော့လွှတ်ထားလို့မရဘူးပေါ့နောက်တစ်ခုကကျတော့နိုင်ငံတကာကိုပြပါစေခြင်းနဲ့ဆိုတဲ့သဘောကတော့နိုင်ငံတကာကပါလာတဲ့အခါမှာကျွန်တော်တို့ရဲ့ဟိုသမသမချက်ချလုပ်တဲ့ကိစ္စတွေဆိုတဲ့အနေအထားမျိုးကပုံပြီးသင်္ကာရှင်းစရာအကြောင်းရှိပါတယ်ဆိုတော့ဒါကြောင့်မလို့နိုင်ငံတကာကိုဒီကိစ္စအနေနဲ့ပတ်သက်ပြီးတော့ဝင်ပြီးတော့ဟိုပါဝင်စောင့်ကြည့်ခွင့်ပေါ့နော်စသဖြင့်ပြီးဖို့တော့လိုတယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့အခုကျွန်တော်ပါဝင်ဆွေးနွေးလိုတဲ့ပုဂ္ဂိုလ်တွေကိုဖိတ်ခေါ်ပါမယ်ကျွန်တော်တို့အချိန်လေးကန့်သက်ပြီးတော့မှပြန်တကြော့ပြန်လိုက်ကောင်းမယ်ဥရှင်မောင်ကျွန်တော်ကဘသူဟာဖြင့်ဘယ်ပါသာဝင်ဘယ်အုပ်စုဝင်ရကျွန်တော်ဘာမှမပြောလိုပါဘူးကျွန်တော်ရဲ့သရရှင်များနဲ့ပဲကျွန်တော်ဆက်သွယ်ပြရစီဒါပေမဲ့တာဝန်ယူထားတဲ့ယာထုတွေတော့ကျွန်တော်ပြောပြရစီခင်ဗျာဥရှင်မောင်ဟာဘူးဒီရောင်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်ဟုတ်ပါရဲ့နော်ဥရှင်မောင
်ဟုတ်ပါတယ်ခင်ဗျာ
ကျွန်တော်တို့ဥရှင်မောင်ကျွန်တော်ကတယောက်ကိုတမိနစ်ခွဲလောက်စီပြောကြအောင်ဗျာပြီးတော့မှကျွန်တော်အလှည့်ပြန်ပေးပါမယ်နော်ဥရှင်မောင်ဆွေးနွေးပါခင်ဗျာဘယ်လိုသဘောပါလဲ
ဟုတ်ကောင်းကောင်းပါတယ်ခင်ဗျာအော်ခုနကကျွန်တော်တို့ဒီတော်တက်ရှင်ရဲ့အကြံပြုတင်ပြတာနဲ့ပတ်သက်ပြီးတော့ကျွန်တော်သတိထားမိတာကဒီရခိုင်ပြည်နယ်အတွင်းမှာမေလနဲ့ဇွန်လမှာဖြစ်ခဲ့တဲ့ဒီကိစ္စတွေကိုပဲအဓိကကျွန်တော်ဆွေးနွေးသွားတာတွေ့ရပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီနိုင်ငံတော်ဒီမရကြီးကဖွင့်ပြပြတဲ့စုံစမ်းစစ်ဆေးကော်မရှင်နဲ့ပတ်သက်ပြီးမှလည်းမျက်ချက်တွေမျိုးစုံပေးတာတွေ့ရပါတယ်ဒီပထမဆုံးကျွန်တော်ပြောချင်တာကတော့ဒီကျင်းကျင်းအေဂျင့်ရင်းနဲ့တရားဥပဒေစိုးမိုးရေးဟာလက်ရှိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကျွန်တော်ပဋိပက္ခမှာအရေးကြီးဆုံးဖြစ်ပါတယ်ဆိုတော့ကျွန်တော်တို့တရားတစ်ခါကျင်းကျင်းအေဂျင့်ရဆိုတာလဲဟိုတရားဥပဒေစိုးမိုးရေးရှိမှဖြစ်မှာပါအော်ကျွန်တော်အချိန်ကလည်းသိမရတဲ့အခြားလူတွေရှိတယ်เนาะကျွန်တော်တူတူတော့ပဲအချိန်ကိုရတယ်ပဲကျွန်တော်ပြောပါမယ်အဲ့ဒီရန်ပြည်မြို့နယ်ကိစ္စကကျွန်တော်တို့ဒီမေလ session မှာဖြစ်တာ哦အကျွန်တော်တို့ကဒါသက်ဆိုင်ရာပြေခံတွေကိုကျွန်တော်တို့ကဟိုဖြစ်တယ်နေကျွန်တော်တို့ပြေးခဲ့တယ်ဒါမဲ့ဒီဂျွန်လာ၃ရက်နေ့ကဒီတောင်ကုန်းမြို့မှာဒီခရီးသည်ဆေးဦးကိုဒီတက်ဖြတ်ခဲ့တဲ့အခါတော့ဒီနေ့ထိကျွန်တော်တို့ကပြည်မှုဒုရုံတွေကိုကျွန်တော်ပြစ်တင်ပေးနိုင်ခြင်းမရှိသေးပါဘူး။ဟု
တ်က
ဲ့။ဒါခါမောင်တော်မြို့မှာဂျွန်လာ၈ရက်နေ့မှာလဲဒီမောင်တော်မြို့နဲ့ရေးကနေလူတို့အုပ်ကိုပြစ်တက်တဲ့အားနဲ့စပြီးမှအကြမ်းဖက်မှုတွေတက်တက်ဖြစ်ပေါ်တယ်။အဲ့ဒီလူအုပ်ကဒါကျွန်တော်တို့ရေးတွေကအဲ့လိုမတက်မဲ့ဘူးဆိုလို့ရှိရင်တော့ဒီမောင်တော်မှာဖြစ်ရမရှိဘူးလို့ကျွန်တော်အနေနဲ့ဒါကတုံ့ပြန်တယ်
ဟုတ်ကဲ့ဦးဇေဘောင်ဟုတ်ကဲ့ဦးဇေဘောင်ဟုတ်ကဲ့
ကျောင်းဆက်ဆူမလို့ဆက်ရတဲ့ဆွဆွကြည့်တယ်။မာလေနှစ်ပတ်သက်ပြီးတော့ဒီမောင်တော်မျိုးကနေလူ900ဦးခန့်ကိုပြကျွန်တော်ဘူးဒီရောင်ထောက်မှာဖမ်းဆီးထားတယ်။အဲ့လိုပဲဘူးဒီရောင်မှာဘာမှမဖြစ်ပင်နဲ့
ဦးဇေဘောင်90ကမ်းပဲကျွန်တော်လည်းဖမ်းဆီးရပါဟုတ်ကဲ့ဟုတ်ကဲ့
ဒီလိုရှိရင်ကျွန်တော်တို့ဒီ2019ဂျွန်လ9ရက်မှာစပြီးမှ
အဲ့ဒီစစ်တွေညွတ်မှာလေကြီးကြီးပြီးကျွန်တော်လူတွေလေအများကြီးတေဆုံးနေလေမိရှုအကုန်လုံးနှစ်ဖက်ကျွန်တော်ရခိုင်တိုင်းမှာပြန်လာတော့ဒုက္ခတွေဖြစ်သွားရတယ်ဟုတ်ကဲ့တလှည့်ရကျွန်တော်ပြန်လာမယ်ဥစီမောင်စီနော်ဟုတ်ကဲ့အဲ့ဒီဟာတွေကိုအမှန်တကယ်ဖော်ထုတ်စံမှုလို့ရကျွန်တော်နားလဲပါတယ်ဟုတ်ကဲ့နောက်ဒုတိယဆွေးနွေးမယ့်ပုဂ္ဂိုလ်ကျွန်တော်ဖိတ်ခေါ်လိုပါတယ်အဲ့ပ ောင်းဖြစ်ပါတယ်ဥည်ဆောင်ဘယ်လိုသဘောပါလဲဟုတ်ကဲ့တမနစ်ခွဲနှစ်မိနစ်ကြာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတနိုင်းဦးတင်နေတဲ့အစိုးရလှုပ်ဆောင်ချက်တွေကို60ရာမယ်လောက်ထောက်ခံပါတယ်ခင်ဗျာဘာလို့ဆိုတော့တမနာကြီးကရခိုင်တတိယပိုင်းရဲ့ဈေးကြီးကိုဒေချာတည်တယ်ကြသူကယူဟင်းသာယူဟင်းယူဟင်းညာဆိုတဲ့စကားလုံးကိုလည်းမဆုံးဘူးအာမောဘင်းလီလို့ပဲခေါ်ကြပါလို့ဆိုပြီးတော့တုံးတယ်အဲနောက်တော့ဒီဘင်းလီရိုးရိုးရဲတဲ့လူတွေကဒီကောင်သာဘင်းလီရဲ့အဲလေအဝတ်တွေကိုတခုနဲ့ရဟန်းတွေကိုရောက်လာပြီးတော့လေယာဉ်လုံးဝင်ပြီးတော့ခြေချနေတယ်ဆိုတော့အတိတ်ကပြဿနာရင်းကြီးကိုတည်တဲ့အတွက်နဲ့ခြေချရမှာအတော်တော်လေးထောက်ကောင်းတယ်ဗျသူကအဲ့ဒီပြဿနာရဲ့ရင်းကြီးကိုတည်တော့သူကအဲ့ဒီပြဿနာကိုဖြေတဲ့နေရာမှာအဲ့ဒီအဲဒင်းလီဒီကိုမူလတိုင်းပြည်ကိုပြန်ခိုင်းတယ်ဗျမူလတိုင်းပြည်ကလက်မခံတော့တာတရနိုင်ငံကိုပို့တယ်ဒါနဲ့လက်မခံရေဆိုရင်လည်းသူကအဲ့ဒါအရေးမကြီးဘူးလက်မခံရင်လည်းနေတကြမူကလင်နိုင်ငံတွေကပြေချပြီးတော့လေသူတိတ်မမှုဘူးအာကျွန်တော်ကင်တာနာရဲ့အတင်းခံတာရကျွန်တော်တို့အာသူကြီးကော်မတီတွေပါလို့ဆိုရဲနိုင်ငံတကာသူကြီးကော်မတီလို့မလို့ဘူးဒါကပြည်တွင်းတက္ကသိုလ်ဖြစ်တဲ့ပြည်တွင်းပဒနာကိုဒီသူတွေနဲ့အစိုးရနဲ့ပေါင်းပြီးတော့ဖြည့်ချင်းရမယ်ဆိုတာသူလက်ခံတယ်အဲ့ဒါတွေကတော်တော်ကောင်းတယ်ဒါတော့ပြည်တွင်းကပညာရှင်တွေနဲ့တည်တည်ကြာလက်လက်တဲ့ပြည်နဲ့သူကြီးတွေနဲ့ဖွဲ့တယ်အဲ့ဒါတွေဟာတမနာကြီးရဲ့မှန်ကန်တဲ့လုပ်ရည်တွေပဲဒါနဲ့သူ့မှာဖားလိုင်းတာတွေတချို့
ကနောက်ဆက်ဆက်ကမ်းပဲရှင်ရပါတော့
တယ်အဲတမိုင်းကြောင့်မသိဘူးသူကရခိုင်တည်းရဲ့လက်ရှိအခြေအနေကိုမသိတော့အဲ့ဒီသက္ကနာဟာရခိုင်ပါတီတချို့ရဲ့အဲလုံဆောင်မှုကြောင့်ဖြစ်တယ်ဆိုပြီးတော့ဆွတ်ဆဲတယ်ရခိုင်မျိုးချစ်တယ်တင်္ဃာတွေကိုတင်ပြကြီးတယ်အဲ့ဒါတွေကအဲ့ဒီအစိုးရအာဏာပိုင်တွေကတချို့ဟာအဲ့ဒါတန်းတားရရခိုင်တည်းရဲ့
တမိုင်းကြောင့်နားလည်ဖို့လိုအပ်တယ်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ခက်တာသောရရှိများခင်ဗျဆွေးနွေးနေတဲ့ပုဂ္ဂိုလ်ကတမင်းနဲ့ခွဲဆိုတမင်းနဲ့ခွဲမဆွေးနေဘဲနဲ့အရှိဆွေးနေနေရကျွန်တော်အတင်းပိတ်နေရတာအဲ့ဒါမကောင်းပါဘူးကျွန်တော်ပြန်ဖွင့်ပေးတယ်ပြန်ခေါ်ဥမာဒီပုဂ္ဂိုလ်ကိုဒါပေမဲ့သတ်မှတ်ထားတဲ့အချိန်တွင်းမှာဆွေးနေရပါလို့ကျွန်တော်မြစ်တာခံလို့ပါတယ်ခင်ဗျဆိုတော့အခုနှစ်ယောက်ဆွေးနေရမှာပထမတစ်ယောက်ကတော့လက်တွေ့မှာဒီတစ်ဖက်သက်ဖန်ဆီးမှုတွေရှိနေတယ်အဲ့ဒီလူတွေကိုမှန်မှန်ကန်ကန်စုံစမ်းဖော်ထုတ်ပြီးတော့စစ်ဆေးပေးတာတွေမရှိသေးဘူးလို့သူကဆိုပါတယ်နောက်တစ်ခါဥဝေစင်အောင်ကတော့သမဏရဲ့လူရတရားကောင်းတော်လဲပဲတချို့ဟာမှာသမိုင်းကြောင်းကိုနားမလဲဘူးရခိုင်တွေရဲ့ခန်းစားချက်ကိုသူတို့ကိုချင်းမစားဘူးဖြစ်နေတယ်ဆိုတဲ့နှစ်ချက်ကိုအတိအကျတွေ့ရပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့ဆ ्याम မပင်နလစ်ကလည်းတမင်းနဲ့ပဲဆ ्याम ရဲ့မှတ်ချက်ကိုပြောပါခင်ဗျာနိုင်ကြည့်ပြီးပြောပြပါခင်ဗျာဖြစ်နိုင်ရင်ဟုတ်ကဲ့
ဟုတ်ကဲ့ကျကျမမြင်တာကလေရက္ခဏာတစ်ခုခုဖြစ်လာလို့ရှိရင်အလုံးစုံကိုရှင်းနေနိုင်တဲ့အနေအထားကိုဖြေရှင်းရမယ်ဆိုလို့ရှိရင်တော့မဖြစ်နိုင်ဘူးလို့ကျွန်မထင်ပါတယ်။ဒါပြလို့ဆိုတော့လူတွေကဟိုဆန္ဒဆွေးတွေရှိကြတယ်၊လူမျိုးဆွေးတွေရှိကြတယ်၊ဘာသာဆွေးတွေရှိကြတယ်။အဲ့လိုဖြစ်နေတဲ့အချိန်ကာလမျိုးမှာဆိုလို့ရှိရင်ဘလို့ပုံစံမျိုးပဲဖြစ်ချင်းဖြစ်ချင်းရောင်ရဲတင်းတင်းမှုဆိုတဲ့အနေအထားကိုတော့အကုန်လုံးတော့နှစ်ဖက်စလုံးကအကုန်လုံးပြည့်စုံနိုင်တဲ့အနေအထားကိုတော့ရောက်ချင်မှရမှာပါ။ဒါပေမဲ့လို့လက်ရှိအနေအထားမှာကြိုးစားနေတဲ့ကြိုးစားချက်ကိုပဲကျွန်မတို့တွေအနေနဲ့ကြည့်ကြရမှာဖြစ်ပါတယ်။ဥပမာအစိုးရကကြောင်းဝင်မလုပ်ဘူးအစိုးရကနေတော့တက်တန်တက်တာဖြစ်စေအောင်ပြီးလို့ချင်းလွတ်လွတ်လပ်လပ်ဟိုအဖြေထုတ်နိုင်အောင်ဆိုပြီးတော့မှဖက်စီပေးထားတယ်ဆိုလို့ချင်းဒီအဖွဲ့ကနေပြီးတော့မှဘလို့အစီရင်ခံကြလာမလဲပေါ့အဲ့ဒါတွေကိုကြည့်ပြီးတော့မှအနာဂတ်ကျမတို့တိုင်းပြည်ရဲ့အေဂျင့်တရားရေးတွေတဲ့ကြိုးစားဖို့လိုအပ်တယ်ဆိုပြီးတော့မှဌာနဆွေးတွေကိုဟိုတရားကိုတရားဖို့တစ်ဖက်နဲ့တစ်ဖက်ဌာနဆွေးတွေကိုတော့ချော့ဖို့လိုတယ
်ဟုတ်ကဲ့
ဖြေထုတ်လာတဲ့အပေါ်မှာလည်းငါကတော့ကိုမှန်းထားတဲ့အတိုင်းကအကုန်လုံးပြည့်စုံမယ်ဆိုတာကတော့ဘယ်နေရာမှာမရှိဘ
ူးဟုတ်ကဲ့ဆရာမဟု
တ်ဘူးလို့ဒီမှာမြင်ပါတယ်
လုံးဝပါရှာမအင်မတန်ကောင်းပါတယ်။ဥကောင်သူရင်ကျွန်တော်စောစောမိခဲ့တဲ့ထားမှာလဲအခုလည်းပဲအပေါ်ကကောင်းပေမဲ့အုတ်ချိန်မှာလက်တွေ့အကောင့်တွေဖော်တဲ့နေရာမှာရင်းငိုင်မှုတွေရှိရဲဆိုတဲ့ကိစ္စစောစောကဥွှေမောင်လာထောက်ပြတဲ့အထက်မှာပါပါတယ်။ဆိုတော့ဒီကိစ္စကိုဥကောင်သူရင်ပြန်လဲတုံ့ပြန်ဆွေးနွေးပြပါဘယ်လိုသဘောပါလဲ။သမရာကြီးကသူပြောတဲ့အတိုင်းသူရဲ့မူဝါဒအတိုင်းစုံစမ်းရေးကော်မရှင်တွေးရှိချက်အတိုင်းအတိအကျအကောင့်တွေဖော်နိုင်မယ်ထင်ပါသလားဆိုတာဒီမိနစ်အတွင်းဆွေးနွေးပြပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဟိုဒီကိစ္စကတော့ပြောမယ်ဆိုလို့ရှိရင်ခုနပြောတဲ့ခံစားချက်တွေပါတယ်ရှိနေတဲ့အနေထားရှိပါတယ်ဆိုတ So the Pekale Genominaga, a Guni Tamaro, Suyan in a or the Gao Samatama Jajane, the Gao living in a kind of mess, you know, the Piatanario, Sabido, kind of Yanagan, the Tasi, or General Temale. So not Kuara Kuna Suni, Temavoli, so General Kura, the kind be Miao Guzulu, the Yakin Pinema Pinne, Chini, the Nepatalule, or the Gay Tutti, the Nalu Tara, the Chachella Dile, or Toro Nevale. So Era Drajong, the Gulashi, the Dulate. So that's the CE Commission. Do you see in Kanzabo Maletanoru who sound genie by the Mioni Varakana?
How get me? Jesus de Marakana. A good enough power and swimming at Bogotugo Picoluare. Aribogara, young old Mua, Sachaya Hano de Babsibare. Uzimpia, Yavalapia?
Yava,
eh? Demavia, Uzimpia swimming in America.
ตรงนี้มาเยอะใช่ป่ะกาละติดดีตรงนั้นมาเจ้าน่ะปอกกระเหมอองค์เจ้าองค์เจ้าจะได้ย้อนย้อนละละไอ้ฉิงไปตรงนั้นให้เราได้จากไอ้ฉิงมาลงทุนอยู่อันนั้นก็ใช่มีความในเราเบลครับตรงนี้ใครมาบักงานตรงไม่ทันหมดอย่างปอกกระเหมอะไรเช่นนี้เนี่ยแต่อันนี้ก็
ဒီမှာရိုဟင်ဂျာတိုင်းဒါဟိုမှုဆိုရင်ပတ်သက်လို့ဖြစ်ပါတယ်အဲ့နဲ့ပတ်သက်လို့ပြောရင်သွားတော့ကလည်းသွားရရှင်ကြောက်တယ်လီဖုန်းနဲ့ကြူပြီးဆွေးနွေးပါတယ်ဘူးဘူးကျောင်းအောင်ကြီးကတိမာရိုဟင်ဂျာတိုင်းဒါတွေဖြစ်တယ်လို့ပြောခဲ့တယ်ဘယ်လိုသဘောပါလဲဆိုတာမေးထားပါတယ်တကယ်တော့ဒီပြီးတော့ဆွေးနွေးခံတဲ့အတိုင်းမပတ်သက်တဲ့ကိစ္စဖြစ်ပါတယ်အဲ့ဒါကတော့တိုင်းပြည်ထောင်
ကျွန်တော်တို့ဒီတော်တာရှင်တွေအကျံပြုတင်ပြရမယ်။အဲ့ဒီကနေမှတဆင့်ဘူရီတော်မောင်တော်စစ်တွေအဲ့ဒီဘက်မှာပြဿနာတွေအကြီးအကျယ်ဖြစ်လာရခြင်းအကြောင်းရင်းအရတော့ကျွန်တော်ပြောချင်တာကတော့ရခိုင်ပြည်နယ်အစိုးရရဲ့ဥစ္စာပေါ့အားနည်းချက်တွေလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။သူတို့ရဲ့အားနည်းချက်ကြောင့်ဒီလို ကြည့်ကြလာတာပါအဲ့ဒီအားနည်းချက်အနေနဲ့တစ်ဆင့်တကနိုင်ငံတော်သမ္မတကြီးအနေပြီးတော့စိတ်ရခံစားချက်ပဲပြောမလားသိရသိခံရတာလားမပြောတတ်ပါဘူး။အဲ့တော့ဒီအင်္ဂါလီဝင်ညာလူမျိုးတွေကိုတတ်ပြနိုင်ငံပို့မယ်ငါတို့ကတော့ဥစ္စာကင့်တယ်မှာထည့်ထားပေးမယ်။ UNHCR ကလာပြီးတော့ကျွေးမွေးတားရမယ်။နော်။နောက်ပြီးတော့တတ်ပြနိုင်ငံကိုပို့ပေးပါဆိုပြီးတော့ပြောလိုက်တဲ့အချိန်မှာအချိန်ကြီးကပူဆိုးသွားပြီးတော့ Jaroma, Nanganaga, all are a tea ladder, not Piari, Pilare, Kajama, Nanganaga, Jatanati, or Pompo, Lupane, Sureka Jaro. I got no more idea.
And I was with me as soon as Japare. Now, Simankanway by Manyan, Surekisa would have built him Chapare. So, Janetting up, Blousy, so now Janetting, and many of the women of Jamare, I got an up and a red and consuming my puguru, and I got your manchis Jamare. ဒီကြက်နာဘယ်လိုညင်းအေးသွားမယ်ထင်ပါလဲအခုစုံစမ်းရေးကော်မရှင်လက်ဖွဲ့တဲ့နိုင်ငံတကာကလည်းအခုနေ့ပေးတာဝင်လက်ခံမယ်သမ္မတကြီးရဲ့ယူဆကစောစောပိုင်းကတမျိုးနောက်ပိုင်းမှာလည်းပြောင်းသွားတယ်လို့လည်းသောရရှင်ကပြောကြတာရှိပါတယ်ဒါနဲ့ကျွန်တော်သတင်းသမားတွေလိုက်ကြည့်တော့သမ္မတကြီးကဒီတိုင်းရင်းသားတွေရဲ့ကိစ္စမှာအစွန်ရောက်သမားတွေလှုံ့ဆော်မှုနိုင်ငံရေးပါတီတွေလှုံ့ဆော်မှုတွေပါတယ်ပ ဆရာမပြောပါဟိ
ုတခါလည်းနဲ့ပြောရတော့ဆက်တော့ဆက်ပါတယ်အဖြစ်ရှားမယ်ဆိုလို့ရှိရင်ကျမတို့အတိတ်ကိုလည်းပြန်ပြီးတော့သုံးသပ်ဖို့လိုတယ်လို့အခုလက်ရှိအနေအထားကိုလည်းသုံးသပ်ဖို့လိုပါတယ်ပြီးပြီးမှပဲအနာဂတ်ကိုကျမတို့ဆက်သွားရမှာဖြစ်ပါတယ်ဆိုတော့တပြိုင်တည်းမှာဘလို့ဘလို့လောက်ရမယ်ဆိုတာမျိုးကိုပြောဖို့ရတဲ့ကျမတို့လည်းအဖြစ်စောင်းရပါမှာစောင်းရပါမယ်ဆုံးသစ်စီရဲ့ကွန်မရှင်ရနေပြီးတော့အဖြစ်ထွက်လာပြီးတဲ့အချိန်မှာကျမတို့ရဲ့အစိုးရနဲ့တူတူအစိုးရနဲ့ဘာသာရေးကောင်းဆောင်နေပြီးလို့ရှိရင်နှစ်ဖက်နှစ်ဦးနှစ်ဖက်မှာဖြစ်နေကြတယ်နော်ရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့ဘင်္ဂလီလူဘွားတွေပေါ့သူတို့တွေရဲ့ဈာမဒီလိုတန်တရားတွေဖြစ်လာအောင်ဘေကဖြစ်ပေါ်လာတယ်ဆိုတော့ အခြေခံစနစ်တွေကိုလည်းကျမတို့ကတည်ရှာစစ်ပြီးတော့မှအနာဂတ်အတွက်ကိုအတည်ရှာအခြေချဖို့အတွက်ကြီးမားတဲ့ပညာရှင်တွေကိုကျမတို့လိုအပ်ပါသေးတယ
်ဟုတ်ကဲ့
လို့ရှိရင်
ဟုတ်ကဲ့ဆရာမခင်ဟုတ်ကဲ့ခင်နောက်ပါပြီဆရာကျေးဇူးတင်ပါတယ်ဆရာမယူဆဥအောင်သူညင်း10မိနစ်ရပါတယ်တဲ့အချင်းအနာက
ပြည်လည်းဟုတ်ကဲ့ကျွန်တော်ပြောမယ်ဆိုရင်တော့ဒီပြဿနာကဟိုလွလွင်နဲ့ဖြေရှင်းနိုင်တဲ့ပြဿနာတော့မဟုတ်ဘူးတင်ပါတယ်သမိုင်းလဲဟိုတော်တော်ကြာပါပြီအချိန်လဲတော်တော်ကြာပါပြီဆိုတော့အဲ့တော့ခုနကကိုယ်စလေတယောက်ဆွေးနွေးသွားတာရှိပါတယ်ဆိုတော့အဲ့ဒါကတော့တစ်ဖက်ကတော့ဒီငိအေးချရေးပေါ့နော်တရားဥပဒေစိုးမိုးရေးကိုလည်းကြည့်ရမယ်ဆိုတော့တစ်ဖက်မှာလည်းကျွန်တော်မြင်လာတော့လူခွင့်ရေးကိုကြည့်ရမယ်လို့တင်ပါတယ်ဆိုတော့ဒါပေမဲ့လည်းအခုပြဿနာဖြစ်နေတဲ့ဒီ community တွေဂျားတယ်မှာဒီဘာသာရေးရကွဲတာပဲဖြစ်ဖြစ်လူမျိုးရေးရကွဲတာဖြစ်ဖြစ်ပေါ့နော်ဆိုတော့အဲ့ဒါကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်ထင်တယ်ရေရှည်လဲကျွန်တော်တို့လုပ်ရပါမယ်အချိန်လဲတော်တော်ကြာကြာယူရအောင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလို့ဆွေးနွေးကြတဲ့အတွက်ဆရာမတော်မြတ်ရာဇာလင်းဦးအောင်သူငင်းနဲ့ပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေနားဆင်တဲ့သောရရှင်တွေစာရေးတဲ့ပုဂ္ဂိုလ်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ဖြစ်နိုင်မယ်ဆိုရင်ကျွန်တော်နောက်တစ်ပတ်မှလည်းပဲဒီအစီအစဉ်ကိုဆွေးနွေးဖို့ကြိုးစားပါဦးမယ်လို့ပြောကြရင်းနဲ့ဒီကနေ့အစီအစဉ်ကိုညီကုန်ချလိုက်ပါခင်ဗျာ